စက်တင်ဘာလဒုတိယပတ်ကမြန်မာနိုင်ငံကိုအဖျားခတ်ခဲ့တဲ့အင်အားပြင်းယာကီမုန်တိုင်းကြောင့်ဆူဆူဝဝခံခဲ့ရတဲ့မြို့တွေထဲမှာရှမ်းပြည်နယ်တောင်ပိုင်းကလောမြို့လည်းပါဝင်ခဲ့ပါတယ်။ရေစီးပြိုပြိုပြီးတော့နေအိမ်တွေအလုံးလိုက်မျောပါပျက်စီးခဲ့သူပျောက်ဆုံးဒေဆုံးသူတွေလည်းရှိခဲ့ပါတယ်။အခုတော့ရေတွေပြန်ကျသွားပြီမဲ့ရွှေလူတွေအပုံလိုက်ကျန်ခဲ့လို့ဒေသခံတွေရှင်းလင်းနေကြရပါတယ်။လက်ရှိမှာတော့အများစုကကိုထူကိုထတန်ရှင်းရင်းလုပ်နေကြရတယ်လို့ရေဘေးအခုကြီးတွေကိုသွားရောက်လှူဒါန်းတဲ့သူတွေကပြောပါတယ်
။ကျွန်တော်တို့ကတော့ဒီပြန်လည်ထူထောင်ရေးအတွက်ကိုဒီရွှေလူရှင်ဖို့ဦးစားပေးအရင်လုပ်တယ်။အားဦးစားပေးနံပါတ်၁ပေါ့နော်။ဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဦးစားပေးနံပါတ်၂နေနေတာထောက်ပံ့ရေးသွားမှာပေါ့။အခုကတော့ကျွန်တော်တို့ကနေနေတဲ့အများကျွန်တော်တို့ဒီစက်တီနဲ့လူဝင်အားတွေနဲ့အဖွဲ့ဒီနဲ့ပူပေါင်းပြီးတော့ရွှေလူရှင်နဲ့ကိစ္စကိုကျွန်တော်တို့ဥဆောင်ပြီးလုပ်ပြီးနေ။ဒလောစေကအဲ့ဒီပိုင်းကတော့အပြင်ပြည်ကြီးလားလို့ပြောလို့ရှိရင်အများကြံပြီးလောက်ပါမှာညာလေ။
ကလောမှာရေးပေးတဲ့အိမ်တော်စု930ရှိပြီးတော့အဲ့ဒီထဲကအိမ်တော်စု255စုရဲ့နေအိမ်တွေကတော့ပြိုပြတ်သွားတယ်လို့သိရပါတယ်။ယာယီရေးပေးတဲ့စခန်းတွေဖွင့်လှစ်ထားပေမဲ့အနည်းစုလောက်သာအဲ့ဒီမှာနေထိုင်ကြတယ်လို့ပြောပါတယ်
။အိမ်လုံးဝပြိုသွားတဲ့အိမ်ကတော့မိတ်ဆွေတွေရှိတယ်၊ဖေမျိုးတွေရှိတယ်အိမ်ကတော့ဖေမျိုးတွေအများကြီးကြတယ်။နောက်တစ်ခုကတော့ရေးပေးချောင်စခန်းတွေကိုရောက်လာတဲ့မိသားစုတွေကိုတော့သူတို့ကတာဝန်ယူပေးတယ်ပေါ့နော်။ဒါပေမဲ့ဒီပင်းချောင်စခန်းကိုရောက်တယ်ဆိုတာကကလောမှာရေးပေးတဲ့လေးပုံမုံတပုံပဲရောက်တာ။လက်သုံးပုံလောက်ကအဲ့လိုမိသားအိမ်ဒီမှာနေကြတယ်။တချို့ကဟိုအောင်ပန်းတို့တောင်ကြီးတို့သွားပြောင်းနေကြတယ်။အဲ့လိုမျိုးတွေများတယ်။အဲ့တော့မနေ့ဆိုလို့ရှိရင်အဲ့ဒီကိုတဲတဲ့အိမ်ကနေပြန်လာလာပြီးတော့မှကိုအိမ်မှာရှင်နော်လာချင်းပေါ့ဗျာ။ညနေကျရင်တဲတဲ့အိမ်ကိုပြန်ကြပေါ့။အဲ့လိုမျိုးပဲလောလောဆယ်တော့အဲ့လိုမျိုးနေကြတာပေါ့။
ကလောမှာရေးပေးကြောင်းတေဆုံးသူဦးရေတရားဝင်းကျင်လောက်အထိရှိနိုင်တယ်လို့ခန့်မှန်းကြပေမဲ့တေဆုံးတဲ့ပျောက်ဆုံးစီးရင်ကိုတော့အာဏာပိုင်တွေဘက်ကပြောဆိုထားတာမရှိသေးပါဘူး။ရေးပြန်ကျသွားပေမဲ့ရွှွန်နုံဖုံးတဲ့ဒဏ်ကြောင်းဒေသခံတွေနဲ့လူငယ်တွေစုပေါင်းပြီးတော့တန်ရှင်းရေးလှူအားပေးနေတယ်လို့နက်လက်လူမှုကူညီကယ်ဆယ်ရေးအသင်းတာဝန်ရှိသူကပြောပါတယ
်။ကလောကတော့သူ့ရဲ့ဒုက္ခကတော့ပထမကြီးတက်တဲ့ချိန်မှာအသက်သေးကိုရှောင်ရတယ်ဒီပြန်ကြွားတဲ့ခါမှာဒီအဲ့ဒီအဲ့ခါမှာတကယ်ဒုက္ခကြီးအဲ့နှုံဒုက္ခကြီးဒီကိုယ်ရဲ့ဆိုင်ဆိုင်မှုတွေအကုန်လုံးဆုံးရှုံးတဲ့ဒုက္ခကြီးဒါကြီးတွေကိုကျွန်တော်တို့ကြုံရတာပေါ့။တောင်ပြေရဲ့နှုံကမြို့ကိုဖုံးသွားတာဖြစ်တဲ့အတွက်နှုံတွေကိုထုတ်ကပထမအရေးကြီးဆုံးချက်ပဲ။အဲ့ဒါလည်းဒီအိမ်တိုင်းဆိုလို့ရှိရင်မိသားစုတွေကကိုယ့်ကိုလှုပ်ရှားတဲ့ခါမှာဟိုမတွေ့ရင်ကြာအလုံးမတွေ့တဲ့ခါကျတော့သူတို့တော့အခုကျဆယ်ရဲ့ကျော်လာပြီနော်အခုကနော်မရှိနိုင်တဲ့အိမ်ကြီးကယာချီရှိတယ်ဟိုလုံးဝကိုလက်မရှိနိုင်တဲ့အိမ်ကြီးလည်းယာချီရှိတယ်လက်အပုံလိုက်ပဲထားတာပြီးနေနေရတဲ့မိသားစုတွေအများကြီးရှိတယ်
ရှိပေးတဲ့ခံထားရတဲ့ကလောမြို့မှာလောလောဆယ်ရွှွန်နုံတွေဖေရှားရှင်လေးကိုအတိအကထားလုံးနေကြရတယ်လို့အခုကြီးပေးသူတွေကပြောပါတယ်ရှင်